ေရနဲ့အခြားမြေသိသိခံရမှုပြန်လည်စီစီရေးဘိုးကော်မတီဖွဲ့စည်းပြီးအသိခံမြေရာကိုဘူလပိုင်ရှင်လယ်မလက်တွေပြန်ရောက်အောင် NLD အစိုးရဆောင်ရွက်နေတာနှစ်နှစ်ရှိပြီဖြစ်ပေမဲ့နှောင့်နှေးကြံ့ညာနေပါလေဒီကိစ္စကိုအများဆုံးဖြေရှင်းကြဖို့သမ္မတဦးဝင်းမြင့်ဇွန်လကတိုက်တွန်းပေါ်ပါလေနောက်တစ်လကြာတော့လေယာဉ်ကြီးပြင်းမှုကြောင့်လေတမားတွေဒုက္ခရောက်ရဘုံကိုလူအခွင့်ကြီးစောင့်ကြည့်အဖွဲ့ကအစည်းအဝေးခါစားထုတ်ဝေပါလေစေစိုးရကင်မှာတယောက်စုအတိုင်းအဝိုင်းကကိုကျိုးစည်းဘောအတွက်လေယာဉ်ကြီးတွေတင်းယူခဲ့လို့ထပ်ပေါ်လာတဲ့ဆိုးကျိုးဖြစ်ပါလေ2016နှောင်းပိုင်းက2019မတ်လအထိရန်ကုန်တိုင်းအီယာဝတီတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်အချို့ကို6လလောက်ကွင်းဆင်းပြလာပြီးရစ်တပ်ထားတဲ့စားရမ်းပါပဲရောကြီးပေးတဲ့အခါမှာလည်းမလုံမလောင်းဖြစ်လို့ရွှေပြောင်းပေးရတဲ့ဇယိတ်ကိုမကားမိဘူးလို့ဆိုပါတယ်တင်းယူထားတဲ့နေရာဧကဟာတန်းစီရှိနေကြမှု NLD ဟာအစိုးရဖွဲ့ပြီးနှစ်လအတွင်းပြန်လည်စီစဉ်ရေးဘူကော်မတီကိုဖွဲ့စည်းပြီးလေယာဉ်တွေကိုလေတမားတက်တဲ့ပြန်ရအောင်ကြိုးပမ်းနေပါတယ်လေယာဉ်ဧကနှစ်တန်းလောက်တင်းယူတော့ကိုရှိတယ်လို့လွတ်တော်လေယာဉ်ကော်မတီကခန့်မှန်းတာပါပဲ
။ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာလေယာဉ်ကြီးစီစီရေးကော်မရှင်ကိုလွတ်တော်ကဖွဲ့စည်းပြီးလေယာဉ်သိမ်းပိုက်မှုတွေကို1988အထိပြန်လည်စစ်ဆေးစေပါတယ်။ကော်မရှင်ကတင်ပြတာကိုအကောင့်ထဲပို့ဖို့အတွက်မြေအသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကို2013မှာဖွဲ့စည်းပါတယ်။ဒီကော်မရှင်နဲ့ကော်မတီကို2016မှာ NLD အစိုးရကဖြတ်သိမ်းလိုက်ပါတယ်။ကော်မရှင်တက်တန်း၄နှစ်အတွင်းမြေယာသိမ်းပိုက်မှုနဲ့ပတ်သက်တဲ့တိုင်းစာ2000ကျော်လက်ခံရရှိပြီးဧက3သိန်းကျော်ကိုမိသားစု3000ကျော်ကိုပြန်ပေးနိုင်ခဲ့တယ်လို့သိရပါတယ်။2016ရောက်တော့ဧက3သိန်းခွဲအထိလေသမားကိုပြန်ပေးနိုင်ပါတယ်။ NLD အစိုးရကမြေသိမ်းခံရမှုပြန်လည်စီစဉ်ရေးကော်မတီဖွဲ့စည်းချိန်မှာမစီစစ်ရသေးတဲ့တိုင်းစာ9000ကျော်ကျန်ရှိနေပါလ
ေ NLD ဖွဲ့စည်းတဲ့လေယာဉ်ကြီးတင်းစီခံရမှုပြန်လည်စီစဉ်ရေးကော်မတီရဲ့ထူးခြားချက်ဟာအရတအသင်းဖွဲ့တွေကိုအုပ်ချုပ်ရေးအစဉ်အဆက်မှာပါဝင်ခွင့်ပေးထားတာဖြစ်ပါတယ်ကြီးရွာမြို့နယ်ခရိုင်တိုင်းနယ်ပြည်နယ်အပြီးပြီးမှာအစိုးရအမှုသားမဟုတ်တဲ့အရတကိုယ်စားလှယ်ကြီးပါဝင်ခွင့်ပေးထားပါတယ်ပြန်လည်စီစဉ်ရေးကော်မတီရဲ့လုပ်ငန်းကိုစောင့်ကြည့်ဖို့လုံးနေတဲ့ February လကအစိုးရဝန်တန်းသာပါဝင်တဲ့ကော်မတီ၄ခုကိုထပ်ဖွဲ့ထားပါတယ်။ဒါပေမဲ့လေသမားတွေမြေယာပြန်ပေးရမှာအကဲအကဲဖြစ်နေလို့ဆန္ဒပြမှုနဲ့ဖန်ဆီးမှုတွေဖြစ်ပေါ်နေပါတယ်။ဥပမာအေယာရွှေရောကော်မတီကပြန်အပ်တဲ့မြေယာတွေဟာမူလပိုင်ရှင်လေသမားစီကိုမရောက်ပဲကြားလူတွေစီရောက်သွားနေတာတွေ့ရပါတယ်။ဒီလိုပြဿနာမျိုးကိုထိထိရောက်ရောက်မဖြေရှင်းနိုင်ပဲဖြစ်နေပါတယ်။
အေယာဝတီတိုင်းမှာလေမြေဧကသိန်းတောင်းချီပြီးတင်းယူခဲ့တဲ့အေယာရွှေဝါကုမ္ပဏီရဲ့ဥက္ကဋ္ဌဟာဥတည်စဖြစ်ပြီးသူရဥရွှေမန်းရဲ့သားဥအောင်တမန်းကအမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။လေမြေလေးကိုဘယ်ဥပဒေအရသိမ်းပိုက်ပြီးဘယ်သူ့ကိုပြန်ပေးတယ်ဆိုတာဖော်ပြဖို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဥအောင်တမန်းစီကိုစာရေးမေးမြန်းပါတယ်။အေယာရွှေဝါကုမ္ပဏီဟာလေဧက41500ကိုလေသမားလက်ထဲပြန်အပ်တယ်လို့ဆိုပေမဲ့လေသမားတွေရဲ့အမည်ကိုမဖော်ပြပါဘူးဒေသခံလေသမားတွေကိုမင်းမြန်စုံစမ်းကြည့်တဲ့အခါအသိဉာဏ်ရတဲ့လေယာအတွက်ရောကြီးမရဘူးလို့ဆိုပါတယ်စေစိုးရအရှင်ဝါကိုတုံးပြီးအရာရွှေဝါကုမ္ပဏီကအရာဝတီတိုင်းမှာလေယာတွေကိုမတရားသိမ်းပိုက်ခဲ့တာဖြစ်ကြောင်းလူအခွင့်အရေးစောင့်ကြည့်အဖွဲ့စာရန်မှာဖော်ပြထားပါတယ်
ဒီဘဝရဲ့လူမှုရင်းနဲ့ယဉ်ကျေးမှုဓလိဆိုင်ရာအပြည့်အစုံဆိုင်ရာသဘောတူချက်ကို NLD အစိုးရလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒါကြောင့်အတင်းအကျပ်ဖေရှားခံရမှုမှကင်းလို့ရေးဘုံအိမ်လုံးရုံရင်းနဲ့လူမှုမှုအစဉ်အတိုင်းရှိရေးစတဲ့လူ့အခွင့်အရေးကိုလိုက်နာဖို့တာဝန်ရှိပါတယ်။ကိုလိုနီကမှာမြေခွန်ဆောင်ရင်လေယာစိုက်ပျိုးနိုင်ပါလေ။အဲဒီလေယာကိုအစိုးရကလိုချင်ရင်ကြော်ညာပြီးတင့်တော်တဲ့ရော်ကြီးပေးရမယ်လို့1894ဥပဒေကဆိုပါပဲလွတ်လပ်ရေးရပြီး1953မှာပြတ်ထန်းတဲ့လေယာဉ်ကြီးနိုင်ငံပိုင်ပြုလုပ်ရေးအဥပဒေအရအစိုးရဟာလေယာဉ်ကိုသိမ်းဆည်းခွင့်ရှိလာပါတယ်ဒါပေမဲ့မြေသိမ်းခံရတဲ့လေသမားကိုမြေအစားပေးရမယ်လို့ဆိုပါတယ်ဒီအစိုးရလက်ထက်ရောက်လာတော့စစ်တပ်ကလိုချင်တဲ့လေယာဉ်တွေကိုစစ်တပ်ပိုင်အဖြစ်ကျင်ညာပြီးသိမ်းပိုက်တဲ့အတွက်ပြဿနာဖြစ်လာပါတော့တယ်လေသမားကိုရောချင်းနဲ့မြေစားမပေးပဲအတင်းအဓမ္မလေယာဉ်တိမ့်ပိုက်ခဲ့တဲ့လောက်ရကြောင်း ကျင်းလည်လူဟာဘဝမလုံခြုံမှုမရှိတော့ဘဲဆင်းရဲမွဲတေပြီးစိတ်သက်ကျနေရတယ်လို့လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကဆိုပါတယ်။မြေပေါင်းများစွာဖြစ်ပေါ်လာတဲ့လေယာဉ်သိမ်းယူမှုပြဿနာကိုအလွယ်တကူဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့တိုင်းပြည်အနာဂတ်အတွက်အလွန်အရေးကြီးတဲ့ပြဿနာဖြစ်လို့ MLD အစိုးရစစ်တမ်းနဲ့အရတအဖွဲ့အစည်းတွေပူးတွဲလုပ်ကင်ပြီးဖြည့်ရှင်းဖို့လိုအပ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ။